မြန်မာစစ်တပ်နဲ့အစိုးရဟာရိုဟင်ဂျာမွတ်စလင်တွေအပါအဝင်လူနည်းစုတိုင်းရင်းသားတွေအပေါ်ကျူးလွန်ထားတဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတာကြောင့်တရားမျှတမှုရှိလာအောင် ICJ နဲ့ ICC တရားရုံးတွေကလှုပ်ဆောင်ပေးနိုင်မယ်လို့ယုံကြည်ကြောင်းအမေရိကန်ရောက်တိုင်းရင်းသားတွေကပြောဆိုလိုက်ပါတယ်။စနေနေ့ကဝါရှင်တန်မြန်မာတန်ရုံးရှိဆန္ဒပြပွဲမှာဒီလိုပြောတာပါ။ဒီအကြောင်းကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ
်။ရခိုင်မြောက်ပိုင်းဒေသကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးရုံးတပ်ဖြတ်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ တရားရုံးမှာတိုင်ကြားဆူဆွဲထားသလိုရိုဟင်ဂျာနဲ့အခြားလူနည်းစုတိုင်းရင်းသားတွေအပေါ်စစ်ရာဇဝတ်မှုကျူးလွန်ထားတယ်ဆိုပြီး ICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကမြန်မာစစ်ကောင်းဆောင်တွေနဲ့အစိုးရတာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးမှုလုပ်ဖို့ကြိုးပမ်းနေကြတာပါဒီလိုဆူဆွဲအရေးယူဖို့ကြိုးပမ်းမှုကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဒီဇင်ဘာလ9ရက်စနေနေ့နေ့လယ်ပိုင်းကဝါရှင်တန် DC မြန်မာတန်ရုံးရှိမှာအမေရိကန်ကရင်တိုင်းရင်းသားများအဖွဲ့ KOA ကကမကထလူပြီးဆန္ဒထုတ်ဖော်ခဲ့ကြတာလို့ KOA အဖွဲ့အထွေထွေတွင်ရင်မှုကိုဖိုးအေက VOA ကိုပြောပါတယ
်ကျွန်တော်တို့ဒီဂမ်ဘီယာတရားဆွဲထားတဲ့လူမျိုးတုံးတပ်ပြမှုလောက်တာမှန်တယ်ကျွန်တော်တို့ကြတော့တစ်ခါတုန်းကနော်ဒီမြန်မာအစိုးရမြန်မာတာမတော်တွေပေါ့နော်ကျွန်တော်တို့ဒီဂျုံတုံးတပ်ဖြတ်တဲ့အစီအစဉ်ကျွန်တော်တို့ပုံမှန်ရှိတယ်အဲ့ဒါကြောင့်မို့လာပြီးထောက်ခံတယ်ထောက်ခံတာမကဒီတကဘာလုံးတည်ရင်ချင်တယ်အဲ့ဒါကြောင့်မို့ဒီနေ့ကျွန်တော်တို့စံတာလာပြောရတယ်ပြစ်ပင်းစင်ချတာကြတော့ဗမာတမတော်ဦးဆောင်တဲ့မင်းအောင်လင်အတိကမင်းအောင်လင်ကိုဟာချုပ်ထားမယ်နောက်ပြီးတော့ဒီအစိုးရလည်းကျွန်တော်တို့ပြောချင်တာဒေါံဆန်းစုကြည်ကြတော့သူကတမတော်နောက်ရနေမနေဘူးဆိုရင်ဗမာလူတို့ကိုစားထပြီးပြောမယ်ဆိုရင်တမျိုးပေါ့အခုကျွန်တော်တို့အဲ့လိုမမြင်ရဘူးလေသူကဗမာအတမတော်ထောက်ခံသလိုအားပေးသလိုဖြစ်နေတယ်အဲ့ဟာကိုလည်း ICC ကိုလည်းသိသိချင်းလေ
ဒီလိုကျွလွန်မှုတွေမှာတမတော်ကဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ဆရာနာရှင်အစိုးရလက်ထက်တာဝန်အရှိဆုံးအငြင်းစားဗိုလ်ချုပ်မှုကြီးတန်းရွှေအဆရှိတဲ့စစ်ကောင်းဆောင်တွေကိုလည်းအရေးယူစေလိုကြောင်းဆန္ဒပြပွဲမှာဆိုင်းဘုတ်တင်နဲ့ကြွေးကြော်ခဲ့ကြပါတယ်ICJ နိုင်ငံကတရားရုံးနဲ့ ICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတွေရဲ့ဆုံးဖြတ်ချက်တွေဟာမြန်မာပြည်တွင်ဖြစ်ပျက်ခဲ့မှုအပေါ်တရားမျှတမှုကိုယူဆောင်ပေးလာနိုင်လိမ့်မယ်လို့ယုံကြည်ကြောင်းမြန်မာတန်ရုံးရှိဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂုံဆန်ကပြောပါတယ
်ကျွန်တော်ဆန္ဒပြရတဲ့အချက်အကြောင်းရင်းကတော့လူမျိုးတုံးတတ်ဖြတ်မှုခံရတဲ့အဓိကကျွန်တော်ရိုဟင်ဂျာမွတ်စလင်လေးခံစားချက်တွေကျွန်တော်ကနေပြီးတော့သတ္တုထမြကြည့်ရအချက်နဲ့နောက်မှန်ကန်တဲ့တရားစီရင်မှုဖြစ်ဖို့အတွက်ကျွန်တော်ကနေပြီးတော့ဆန္ဒပြရအချင်းဖြစ်ပါတယ်။ဟိုနည်းတူပဲကျွန်တော်တိုင်းရင်းသားတွေကနိုင်ဒီလိုတက်ဖြတ်ခြင်းခံခဲ့ရတယ်ဆိုပေမဲ့ဟာကိုကျွန်တော်ကပေါ်ပြရအချင်းဖြစ်ပါတယ
်။ NLD အစိုးရဟာရင်းညာအရေးနဲ့ပတ်သက်လို့ဖိအားပေးမှုအကြီးအကျယ်ကြုံနေရပြီးနိုင်ငံရာမျက်နှာစာမှာအခုလိုအမှုရင်ဆိုင်နေရတာကြောင့် ICJ မှာအမှုတွားရောက်ရင်ဆိုင်မဲ့နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဝန်းရံတဲ့အနေနဲ့ပြည်တွင်းမှာထောက်ခံပွဲတွေဇက်တိုက်လုပ်နေကြမှာပဲပြည်ပရောက်တိုင်းရင်းသားတွေကဒီလို ICJ ICC ကိုထောက်ခံကြောင်းဆန္ဒထုတ်ဖော်တာကအစိုးရနဲ့တိုင်းရင်းသားတွေကြားပိုပြီးဝေးကွာသွားစေနိုင်ပါသလား KOA အဖွဲ့ကကိုဖိုးအေကတော့ဒီမိုကရေစီကိုတောင်းနေတဲ့မြန်မာနိုင်ငံမှာသူတို့တိုင်းရင်းသားတွေကာလကြာရှည်ခံစားနေရတာကိုထုတ်ဖော်ပြသခြင်းသာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့မှာလွတ်လပ်စွာထောက်ဖော်ပြောဆိုပိုင်ခွင့်ရှိရမယ်ဗမာပြည်ထဲတကယ်လို့နိုင်ငံလုံးဒီမိုကရေစီနိုင်ငံဖြစ်စေချင်မယ်ဆိုရင်ဥပမာကျွန်တော်တို့စန္ဒထောက်ပေါ်ပြတာတို့အဲ့လိုမျိုးလေသူတို့ပိတ်ဆုပ်မယ်ပိတ်ပင်မယ်နောက်မှဖားကြမယ်ဥပမာချင်းချောက်ကြမယ်အဲ့လိုမျိုးဆိုရင်ဒီဘက်မှာဒီလုံးဝငိမ့်ချမှာမဟုတ်ဘူးကျွန်တော်အဲ့လိုဒီထားမိတယ်အဲ့လိုအဲ့ဒါကြောင့
်ဝါရှင်တန်မြန်မာတန်ရုံးရှိစနေနေ့ဆန္ဒပြပွဲမှာပြည်တိုင်းသားတွေအပြင်ကချင်ရခိုင်မွန်နဲ့ရိုဟင်ဂျာမွတ်စလင်တချို့လည်းပါဝင်ပြီးဆန္ဒပြသူ60ဝန်းကျင်ရှိပါတယ်ရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရက ICJ မှာတရားရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တဲ့အဖွဲ့ရှေ့သတင်းဘတ်တဲ့ The Hague မြို့ကိုတွားရောက်မှာဖြစ်ပါတယ်ခင်ဗျာ